စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာတိုက်ပွဲကြောင့်ဒေသခံပြည်သူတို့ချို့ထွက်ပြေးတိမ်းဆောင်ကြရမှာမြစ်ကိုဖျက်ပြီးတော့ကူးတဲ့အချိန်ယာယီဝကတ်တရာကြိုးကြလို့ထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။တရာကြိုးကြနေတဲ့အချိန်မှာလူ15ဦးရေနစ်ခဲ့ပါတယ်။လက်ရှိမှာတော့အလောင်း6လောင်းကိုပြန်ပြီးတော့ဆယ်ယူရရှိထားတယ်လို့လူမှုကွန်ရက်အဖွဲ့ကပြောပါတယ်။ကလေးမြို့နယ်ဘက်ကစီရေးအခြေ ဒါကန်ကာကွယ်တပ်ဖွဲ့တွေအကြားနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားနေတာပါဒီနေ့အရှိစီးရွာဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးဘေးလူရကိုတင်းချောင်ရင်းအရှိစီးရွာနဲ့ဒိုးနယ်ရွာကရင်ခွင်ပိုက်ကလေးနဲ့မိခင်ပါဝင်လူ6ဦးတရားကြိုးကြရင်းနှစ်တင်ဆုံးသွားတယ်လို့ကလေးမျိုးနဲ့တောင်ပိုင်းကစစ်ဘေးရှောင်တွေကိုအကူအညီပေးနေသူကိုစိန်မင်းမောင်ကပြောပါတယ်
ဆက်တော်ဒီတိုင်လာအချိန်မှာသူတင်းချောင်ရင်းနဲ့ပေါ့နော်တရားကြိုးသွားတာပြကလေးတွေရောဒီနေ့ဆုံးတာကြီးဖြစ်ပုံကဆိုင်ကြရောပေါ့နော်တရားကြိုးသွားတာပေါ့15ရောက်ကတော့နေဆုံးနေတာအခုကြီးဆုံးသွားတာကကျွန်တော်ကြိုးဆက်ကြတာအခု6ရောက်လောက်ပဲရှိသေးတာတော့မင်းသားကြီးလည်းမရှိသေးဘူးဆယ်လို့ဆယ်ယူလို့မရသေးတယ်ဗျာဟုတ်ကဲ့
ဒိုးလေရွာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်စစ်ဘေးရှောင်ရင်းမြစ်တာမြစ်တရားကိုဖျက်ကူးစင်မှာဝင်အားမမျှတဲ့အတွက်တရားကြိုးကြတာမှာလူ15ဦးရေထဲမျောပါနေမြုပ်ပြီးတော့အဲ့ဒီတဲကကလေး3ဦးနဲ့မိခင်အပါဝင်လူကြီး3ဦးတေဆုံးသွားကြောင်းကနဦးတင်ရရှိထားပါဗျ။ကျန်တဲ့သူတွေကိုတော့ဒေသခံတွေနဲ့လူမှုကူညီရေးအဖွဲ့တွေကဆယ်ယူဖို့စူးစမ်းနေသေးပဲလို့သူကပြောပါတယ်။ကြိုးကြတဲ့တရားဟာဝါကတ်တရားငယ်ဖြစ်ပြီးတော့အချိန်9ပေအရှိပေ100လောက်ရှိပြီးမြစ်တာမြစ်ပေါ်မှာယာယီဆောက်လုပ်ထားတာပါ။လက်ရှိမှာလည်းအရှိစည်းရွာဘက်မှာဒေသခံကာဝေးအဖွဲ့တွေနဲ့စိတ်ကောင်းစီတက်တွေကပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒိုးနယ်ရာသားတဦးကပြောပါတယ်
။ခုဒိုးနယ်ဆိုတဲ့အဲ့ဒီအရှိစီးရွာရဲ့အရှိဘက်မြေတောင်ကြီးကတော့အဲ့ဒါမှာဟိုစစ်ကြောင်းတောင်ထွက်ပြီးတော့အဲ့မှာထိတွေ့မှုဖြစ်နေတယ်။အဲ့ဒါမှာ CDF တို့ပြည်တဲ့ဆိုဒီမှာတမန်လုံးမှာဖြစ်နေတယ
်။ကလေးမျိုးနယ်အရှိစီးရွာဘက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုချင်းမျိုးသားတဦး CNF ပြောခွင့်ရပူးထက်ညီကအတည်ပြုခဲ့ပေမဲ့လည်းဖြစ်စဉ်အတိအကျကိုမသိရသေးဘူးလို့ပြောပါတယ်။ဒါအပြင်ကလေးမျိုးတောင်ဘက်၈မိုင်အကွာတာယာကုန်းရွာဘက်မှာလည်းဒီကနေ့ညနေဧပြီလ28ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။တာယာကုန်းမှာတိုက်ပွဲကတာယာကုန်းဆိုကျွန်တော်ကလေးမျိုးရဲ့အမိုင်းပေါ့။နှစ်ချောင်းရဲ့ဒီကကြားပေါ့။ကိုယ်ကသေတော့မှဖြစ်သွားတာ။နှစ်မိုင်နှစ်မိုင်တော့တောင်ပေါ့။ကလေးနဲ့၈မိုင်ကြောက်ပါ။သူကတုံးအောင်ကြားတယ်။သူတို့ရွာသားတယောက်ကိုလိုဖြစ်တတ်သွားတယ်။အဲဒီတာယာကုန်းရွာသားတယောက
်ချင်းပြည်နယ်ဟာခါဂံကောလန်းတိုက်ပွဲနဲ့ကလေးမျိုးတောင်ပိုင်းတိုက်ပွဲအခြေအနေတွေကိုသိရဖို့စစ်ကောင်စီကြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူးကလေးမျိုးနယ်တောင်ပိုင်းနှချောင်းနှမြောင်းချောင်းကစီတာအောင်ချမ်းသာရွာတွေဘက်မှာဒီတရင်ဘက်ကဆလို့တိုက်ပွဲတွေဖြစ်ပွားနေတာပါကလေးမျိုးနယ်တောင်ပိုင်းဒေသမှာကလေး PDF ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖချင်းမျိုးသားတပ်ဦး CNF ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတော့တိုက်ပွဲတွေကြောင့်ဒေသခံရွာသားထောင်နဲ့ချီစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒါ့အပြင်ချင်းပြည်နယ်ဟာခကံကောလမ်းပိုင်းမှာလည်းစစ်ကောင်စီစစ်ကြောင်းနဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြ၅ရက်ဆက်တိုက်ပွဲတွေဖြစ်ပွားနေစေပဲလို့ချင်းမျိုးသားတပ်ဦး CNF ကပြောပါတယ်ခင်ဗျာ။